ကရင်ပြည်နယ်မြောက်ဦးရီကျုံတို့ကော့ကရိတ်မြို့တွေဘက်မှာမတ်လ25ရက်နေ့မနေ့အစောပိုင်းကစပြီးတိုက်ပွဲတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ကူတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်မှုလုပ်ခဲ့တာပါမတ်လ25ရက်နေ့ညနေပိုင်းမှာတော့စစ်ကောင်စီဘက်ကညမထွက်ရအမိန့်ထုတ်ပြန်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေသေးတယ်ဆိုပြီးနေဆက်နေပြည်သူတို့ကပြောပြပါတယ
်ဒီလိုမျိုးမြောက်ဒီမျိုးဒီကျုံတို့ပါတော့အဲ့ဒီကဒီလိုတော့မဆလာထုတ်တာတော့ညဆယ်နာရီနဲ့နေ့လေးနာရီအခုညဆယ်နာရီဒီလောက်တရားကြီးစာကြီးဖြစ်နေတာအခု7နာရီခုဒီပါနော်ဒါယူတော့ခေါက်15မိနစ်တခေါက်အဲ့ချက်ကြီးဖြစ်နေတာနေ့ညဒီနေ့ညကြီးကြတယ်လို့မသိကြတာတော့ကြားတယ်ပြီးရလူကတော့ဒီဘူးကပြီးမင်းကဖြစ်တယ်ဘယ်ကတည်းကလို့ပြစ်နေတယ်တော့မသိကြားတာကြားနေ
KNLPD ရဲ့ပူပေါင်းတက်ဖွဲ့တွေဘက်ကကြားပြူစစ်ကြောင်းစစ်ကြောင်းမှုဗိုလ်ချုပ်တက်ကလည်းတိုက်ပွဲတွေဖြစ်နေတာမို့မြောက်ရီမျိုးဘက်ကလည်းကျုံတိုးမျိုးဘက်ကိုအရက်သားတွေဖြတ်တန်းသွားလာတာမလို့ဖို့ကြီးညာချက်ထုတ်ပြန်ထားပါတယ်။မလ25ရက်နေ့မှာဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းတာမန်အရက်သားပြည်သူတွေတေဆုံးထိခိုက်ဒဏ်ရာရတာတွေများတယ်လို့လည်းဒေသခံတွေကဆိုပါတယ်
။ခုကဘာရီဘောအိမ်ဒီဘောအဲ့ဒီတချို့ကြားတာတွေရှိတယ်မှာ။ဒီအခုတော်တော်များများကဒီညာပိုင်းမှာတဲ့င်းကိုဟိုကထွက်လာတာခါကြတယ်အမကတော့ဒီတိုက်ပွဲဒီမှာကြာပါလေလက်နဲ့ကြည့်ကြာပါတော့အဲဒီတော့ရက်တိုင်းလေးပဲပြီးတယ်ရဲဘော်လေးပဲပြီးတယ
်ရောက်ရီကြုံတို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာလက်နဲ့ကြည့်နေပစ်ခတ်တာလေချောင်းကနေဘုံကျဲတက်ခိုက်တာတွေကြောင့်တေဆုံးဒဏ်ရာရသူတွေရှိနေပြီးမဲဆောက်မြောက်ရီချစ်ကြည်တရားတစ်ကိုလည်းယာယီပိတ်ထားခဲ့ရပါတယ်မလ25ရက်နေ့ညမှာလည်းလက်နဲ့ကြည့်နေပစ်ခတ်မှုတွေရှိနေပေမဲ့မြောက်ရီပြည်သူတွေကတော့မာရှယ်လောကြောင့်ထွက်ပြေးလို့မရဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်ရှင်။